ဒီမိုကရေစီရေးကြိုးပမ်းခဲ့တဲ့နိုင်ငံရေးကျင်းသားတွေဟာအကျဉ်းချနေချိန်မှာစစ်အစိုးရလက်ထက်မှာညှဉ်းပန်းနှိပ်စက်ခံခဲ့ကြရတာမျိုးဒီနေ့ထိလည်းဆက်ဖြစ်နေတော့မယ်လို့နိုင်ငံရေးအကျဉ်းသားတွေရဲ့အတွေ့အကြုံတွေကို၄နှစ်ကြာသုတေသနပြုခဲ့သူတွေကပြောပါတယ်။ချက်သမရနိုင်ငံကသူတို့နဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်တွေတူညီတာကြောင့်ဒီသုတေသနစစ်တမ်းကိုကူညီပေးတာဖြစ်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကပြုစုထားတဲ့ဒီအစီရင်ခံစာမိတ်ဆက်ပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်
။ဒီသုတေသနအစီရင်ခံစာကိုချက်သမဒနိုင်ငံရဲ့ဂရီဘာတော်လှန်ရေးနှစ်30ပြည့်အထိမ်းအမှတ်အနေနဲ့တိုက်ဆိုင်ပြီးထုတ်ပြန်တာဖြစ်ပါတယ်။မြန်မာပြည်တွင်းနိုင်ငံရေးလှုပ်ရှားမှုကြောင့်နှစ်ရှည်အချင်းကျညှဉ်းပန်းနှိပ်စက်ခံရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အတွေ့အကြုံတွေကိုနောက်မျိုးဆက်တွေသိရှိဖို့အတွက်ရည်ရွယ်ပြီးပြုလုပ်တဲ့ဒီသုတေသနအမှတ်တမ်းကိုချက်သမဒနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကကူညီထောက်ပံ့ခဲ့ပါတယ်။သုတေသနစာရန်ဖြစ်မြောက်ရေးအတွက်သူတို့နဲ့အတူပူးပေါင်းဆောင်ရွက်ခဲ့တဲ့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ဟာနိုင်ငံရေးအကျဉ်းသားဟောင်းတဦးချင်းစီရဲ့စစ်ကြောရေးမှာနှိပ်စက်ခံရတဲ့အခြေအနေတွေရဲဘက်စခန်းနဲ့ထောင်တွင်းခံစားရတဲ့အခြေအနေတွေကိုမေးမြန်းပြီးဗီဒီယိုမှတ်တမ်းတင်ခဲ့ကြောင်းနိုဝင်ဘာ18ရက်နေ့ကရန်ကုန်မြို့မှာကျင်းပတဲ့ဒီသုတေသနအစီရင်ခံစာမိတ်ဆက်ပွဲမှာမြန်မာနိုင်ငံဆိုင်ရာချက်သမ္မတနိုင်ငံတန်အမတ်ကြီး Miss Hana Moldova ကပြောပါတယ်
ဒီမှာဖြစ်ခဲ့တဲ့ຢာတွေကိုသင်ခန်းစာယူပြီးတော့ကျမတို့အတိုင်းဝိုင်းတိုးတက်ဖို့အတွက်ကြိုးပမ်းနိုင်ပါတယ်။တကယ်လို့များအတိတ်မှာဖြစ်ခဲ့တဲ့ຢာတွေကိုသတိမရတော့ဘူး။မမှတ်မိတော့ဘူးဆိုရင်ရှေ့အနာဂတ်အတွက်ကိုလှုပ်ရှားဖို့အတွက်အခက်အခဲတွေတွေ့ကြုံရပါမယ်။မြန်မာနိုင်ငံသားနိုင်ချင်းဟောင်းတွေစိတ်ထဲမှတ်မိနေတဲ့ຢာတွေကဘာတွေဖြစ်မလဲဆိုတာကျမတို့သိရဖို့မျှော်လင့်နေပါတယ်။ပြီးတော့ဒီနေ့တွေ့ဆုံပွဲရတယ်မြန်မာနိုင်ငံအတွက်အင်မတန်အရေးကြီးတဲ့အစီရင်ခံစာတစ်ခုအတွက်ဖြစ်ပါတယ်။
ချက်သမ္မတနိုင်ငံဟာဒီကိစ္စမှာကူညီရတာကတော့သူတို့နိုင်ငံရဲ့နိုင်ငံရေးဖြစ်စဉ်နဲ့မြန်မာနိုင်ငံဟာတူညီမှုရှိတယ်လို့ချက်နိုင်ငံအနေနဲ့လည်းသူတို့နိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့သူတွေကိုမှတ်တမ်းတင်တင်ဆက်ခဲ့ကြောင်းတာမတ်ကြီး Miss Hana Moldova ကပြောပါတယ်ချက်သမ္မတနိုင်ငံမှာလုပ်နေတဲ့စီမံကိန်းကတော့စေအတွင်းမှာလှုပ်ရှားခဲ့တဲ့သူတွေမျက်မြင်သက်တွေရဲ့ကိုယ်တိုင်ပြောပြချက်တွေကိုစုဆောင်းတင်ဆက်ထားတာလူပေါင်း1000ကျော်လောက်ရှိပြီးဒါဟာချက်သမရနိုင်ငံတခုတည်းမဟုတ်ပဲဥရောပအလယ်ပိုင်းမှာရှိတဲ့သူတွေရဲ့ပြောကြားချက်တွေလည်းပါတယ်လို့တန်မတ်ကြီးမော်ရိုဗာကပြောပါတယ်။အစိုးရကသာထုတ်ပြန်ရခြင်းရဲ့ရည်ရွယ်ချက်ကတော့1988-1990အလွန်နဲ့2000ရှစ်ဝါရောင်ဒေါ်လာရေးကာလတွေကနိုင်ငံရေးအကျဉ်းသားတွေခံစားရတာတွေကိုတရားမျှတမှုရှိအောင်သက်ဆိုင်ရာကလုပ်ပေးနိုင်မှုရည်ရွယ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့အတွင်းရေးမှူးဦးတိတ်နိုင်က VOA ကိုအခုလိုပြောပါတယ်။
အရင်အချိန်တည်းကဒီစစ်အစိုးရလက်အောက်မှာနိုင်ငံရေးအကျဉ်းသားလေသူတို့နဲ့အမြင်မတူတဲ့နိုင်ငံရေးအယူဆရှိတဲ့လူတွေကိုစနစ်တကျနှိမ်ပန်းနှိပ်စက်မှုတွေရှိခဲ့ပါတယ်ဆိုတာကိုကျွန်တော်ပြောချင်တယ်တခုနောက်တစ်ခုကတော့ဒီလိုနှိမ်ပန်းနှိပ်စက်မှုတွေရှိခဲ့တဲ့အချိန်မှာဒီနေ့ထိနှိမ်ပန်းနှိပ်စက်ခဲ့တဲ့လူတွေကပြစ်ဒဏ်အနေကင်းလွတ်ွက်ရနေတဲ့ကိစ္စဖြစ်တယ်ဒါတွေကနောက်ထပ်လူခွေချိုးပေါမှုတွေနှိမ်ပန်းနှိပ်စက်မှုတွေပြုတ်လို့ဖို့အတွက်တွန်းအားပေးသလိုဖြစ်နေတယ်ဆိုတဲ့ကိစ္စလို့ကျွန်တော်သတိပေးခြင်းနဲ့နောက်တစ်ခုကကျွန်တော်တို့အမျိုးသားပြည်နယ်တင်းမြေကြီးဒီငင်းညာကြီးအတွက်ဒီတက်ဆိုင်တဲ့အင်အားစုတွေအားလုံးကနေဇပွဲပေါ်မှာဆွေးနွေးနေတဲ့အခြေအားအခုကစိတ်မတွန်းနောက်မဆုတ်တာဖြစ်နေတဲ့အခြေအနေမျိုးတွေနဲ့ရင်ဆိုင်နေရပါတယ်ဆိုတော့ဒီအလီကတကယ်အရေးကြီးကြီးလိုအပ်နေတဲ့ကိစ္စလေးကတကယ်နာကျွလုံခံရတဲ့လူတွေကိုကျွန်တော်တို့တရားနှတ်တော်မှုတစုံတရားကုစားမှုတစုံတရားပြန်လည်ပြုစုပြုတော်ရေးအတွက်တစုံတရားပေးဖို့လိုအပ်နေတယ်ဆိုတဲ့ကိစ္စကိုကျွန်တော်ထောက်ပြခြင်းနဲ့
အချင်းထောင်48ခုကနိုင်ငံရေးအကျဉ်းသား120ရဲ့ကိုတွေ့ပြောပြချက်တွေကို AAPP က၄နှစ်လောက်အချိန်ယူပြီးဗီဒီယိုမှတ်တမ်းတင်စုဆောင်းရေးသားခဲ့တာဖြစ်ပါတယ်တချို့နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့နာမည်နဲ့တခြားပုဂ္ဂိုလ်ကြီးအကြောင်းအရာတွေကိုတော့သူတို့ရဲ့လုံခြုံရေးပေါ်မူတည်ပြီးလွှဲပြောင်းဖော်ပြထားရလို့ဆိုပါတယ်။ဒီအခမ်းအနားကိုချက်သမရနိုင်ငံတန်ရာရှိရေးပါဝင်နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့ဒီမှတ်တမ်းဗီဒီယိုအတွက်နည်းပညာပိုင်းကူညီပေးခဲ့ကြတဲ့ချက်နိုင်ငံရုပ်ရှင်ကြောင်းကပညာရှင်တချို့လည်းတက်ရောက်ခဲ့ကြတာဖြစ်ပါတယ်။